မြန်မာနိုင်ငံထဲမှာကိုဗစ် -19 ရောဂါပိုးကူးစက်မှုနှုန်းနေ့စဉ်1000အောက်ထိကျဆင်းလာပေမဲ့ရောဂါထိန်းချုပ်နိုင်ရေးအတွက်လိုအပ်ချက်တွေနဲ့စိုးရိမ်စရာတွေရှိတော့မှာပဲလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကျွန်မစုမုံကစုံစမ်းမေးမြန်းထားတာတင်ပြပေးကြပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုပေါင်းစုစုပေါင်း33,000ကျော်ရှိနေပေမဲ့ဒီသတင်းပတ်တွေထဲမှာတော့ကိုဗစ်ကြောင့်သေဆုံးမှု10ခန်းနဲ့နေစဉ်ယောဂပိုးဆက်သက်တွေ့ရှိမှုနှုန်းကလူနာ1000အောက်ကိုဇက်တိုက်ရောက်ရှိလာနေပါတယ်။လက်တလောပိုးတွေ့တဲ့လူနာတွေ့ရှိမှုလျော့နေလာတဲ့အနေအထားနောက်ကုသရေးနဲ့အသွားအလာကန့်သတ်စောင့်ရှောက်ထားတဲ့စင်တာတွေမှာလူတွေနေစာပြုလာတဲ့အပေါ်မှာတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ပြောခွင့်ရဒေါက်တာတန်းနိုင်စိုးကအခုလိုရှင်းပြပါတယ်
။ contact တွေလည်းယော့ရယ် quarantine လည်းယော့ရယ်တစ်ဖက်ကကုသရေးစင်တာမှာလည်းယော့ရယ်။အဓိကကတော့ကျွန်တော်ကတော့ designing name လို့ခေါ်တော့နော်ခုနကြလာတဲ့အနေအထားဒီတူတူပူပေါင်းမှုတွေကျန်းမာရေးဝန်ထမ်းတွေစေနာဝန်ထမ်းတွေအားလုံးရဲ့ဒီပူပေါင်းမှုတွေကြောင့်ကျွန်တော်ရတာဒီအခြေအနေကိုရောက်လာပါတော့နော်။အဲ့တော့ကျွန်တော်အားလုံးကတက်မထောင်မင်းနဲ့ဒီတန်းနဲ့ရောက်တဲ့ဒီဆက်လော်လို့ပေါ့နော်။ဘာလို့ဆိုဒီ900ဆွဲဟာလဲခုနပြောလို့ပေါ့နော်။ဒါပဲပြောပြောတယောက်တည်းအချိန်အောင်မှသူကဒီအများကြီးပွားနိုင်တဲ့နေသားဆိုတော့ကျွန်တော်တို့ကဒီ video ကိုမကြမချင်းပေါ့နော်ကျွန်တော်တို့ကဒါပဲပြောအားလုံးကျွန်တော်တို့ပူးပေါင်းပါဝင်ဆောင်ရွက်မှာဖြစ်ပါတယ
်။အခုလိုပိုးတွေ့လူနာရော့လာတာကတော့ပိုးကူးစက်မှုနှုန်းရော့လာတာမဟုတ်ဘူးဆိုတာကိုအထူးသတိထားဆင်ခြင်ကြဖို့လိုအပ်နေပါတယ်လို့ဆေးပညာရှင်ဆရာဝန်တွေကသတိပေးပါတယ်။ COVID ကူးစက်မှုအဖြစ်အများဆုံးတိုင်းတိုင်းဖြစ်တဲ့ရန်ကုန်တိုင်းတွင်မှာကိုဗစ်ကာလအကျန်းမာရေးဆောင်ရှောက်မှုအခမဲ့ပေးနေတဲ့ဌာနကူဆေးကရန်ကုန်ကိုရက်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းက
ကူးစက်မှုအခြေအနေကပြောမဆိုရင်တော်တော်များများကလည်းအခုတော့ဆေးကမလာတော့ဘူးဗောနဒီရက်ပိုင်းတွင်မှာစစ်တပ်ကလည်းတော်တော်ကြီးကိုနေသွားတော့ဗောနအရင်တော့အများကြီးမစစ်တော့စစ်တော့ဒီအခုကဒီထားမှာကျတော့ silent နေဖြစ်နေမှာကြောက်တာဒီကလေ silent carrier တွေဗောနဟိုရှိနေတာရောမရှိဘူးဆိုပြီးတော့ဟိုမစစ်လို့မသိတာဗောနဒီကလေမစစ်လို့မသိတော့ဒီဟိုရှော့ပါနေနေမယ်အဲ့လူတွေကလည်းသင်ပြန်ပြီးတော့နော် carrier ကိုပြန်ဖြစ်တယ်ပြန်ဖြစ်တော့အဓိကကျွန်တော်ကြောက်တာ silent carrier ပေါ့နော်ဟို carrier ကြောက်ပြီးတော့ပြန်နေမှာကြောက်တယ်အရင်ကြောက်ထောင်းကျော်တောက်ချော့ထောင်းကျော်သူကတော့900ကျော်ပေါ့နော်အဲ့ဒီ data ရတော့ကျွန်တော်စိတ်ချတယ်ကြောက်တာကခုန silent carrier လည်းကြောက်တာ silent carrier ရဲ့အနေနဲ့ဘယ်နည်းအောင်ဘူးသိနေမှာဟိုကြောက်တာပေါ့နော်အဓိကနောက်ပိုင်းဒီထက် data ရောဖို့လည်းကျွန်တော်မျှော်လင့်နေပေါ့နော်
လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကုဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကတော့အာရှနိုင်ငံတွေမှာလည်းတကြောပြန်ကူးစက်မှုတွေပိုတိုးလာပြီးအရေးပေါ်အခြေအနေတွေထုတ်ပြန်ထားရခြင်းနောက်နိုင်ငံတချို့မှာလည်းမျိုးဗီဇကွဲတဲ့ virus တွေတွေ့ရှိလာနေတဲ့အနေအထားမှာတော့ပြည်သူလူထုရောသက်ဆိုင်တဲ့ကျန်းမာရေးတာဝန်ရှိသူတွေဘက်ကပါအထူးသတိရှိကြဖို့အရေးကြီးပါတယ်လို့တိုက်တွန်းသတိပေးပါတယ
်။ကူးစက်နှုန်းများပြီးတော့ပြင်းထန်တယ်ဆိုရင်ဒီ UK မှာဖြစ်တဲ့ strain ကကျွန်တော်နိုင်ငံကိုလည်းဝင်လာနိုင်နေပေါ့။နောက်ဒါကြောင့်မို့အဲ့ဒါကိုဒီကစားလည်းဒီစီပြတဲ့ဆောင်ကြည့်ပြီးဖိတ်သိမ်းသားဖို့လိုတယ်။ဒါမှမဟုတ်ကျွန်တော်တို့ကလည်းဒီဒီဒီကျလာတယ်ဆိုပြီးတော့အကုန်လုံးပြင်လက်ပြီးတော့မြေပဲနဲ့ကာလီကြီးကိုဆက်ပြီးလောက်ရမယ်။ဒီဘက်ကဝင်ရမှာနိုင်တယ်ဒီကွယ်ပြင်းထန်နေတာကိုတစ်ဆင့်ကထိန်းချုပ်ရမယ်ဒီလိုကိုပြည်ရင်းကဒီဒီကိုဆက်မှုတော့လေထိန်းချုပ်နိုင်တယ်ဆိုရင်ဘန်တာကျလိုရမယ်အချက်တွေပဲဖြစ်တယ်။ဟုတ်တော့လေတစ်ဆင့်ကပြန်ပြောမယ်ဆိုရင်ဒီတေပီပီကမလာတဲ့ဒီအုပ်စုကနေစစ်ပဝင်ရင်ကိုပြန်ဖို့တော့ကတော့လူတိုင်းကြပါမကမယ်ဆိုချက်ဒီကနေ့ပုံနဲ့လက်ရှိနဲ့ဆိုရဒီ3ရက်ဒါကူရောကျမရေညာအောင်ညထုတ်တဲ့ time campaign တိုင်းနဲ့လူတွေကဆက်လက်သာလှုပ်ဆောင်နေနေဆိုတော့ဒီပြကြပါเนาะဒီဖြစ်သွားမှုတော့တက်ပြီးရောကြသွားဖို့ပဲရှိမယ်လို့ကျွန်တော်တို့ထင်ပါတယ
်အခုဆိုရင်တော့တနိုင်ညာလုံးတိုက်တာနဲ့ယောဂပိုးကူးစက်မှုက January 15ရက်နေ့တောက်ကြနေည7နာရီထုတ်ပြန်ချက်အရာကူးစက်ခံရသူစုစုပေါင်း13,000ကျော်ပြီးတော့သေဆုံးသူပေါင်းက3,000နီးပါးအထိရှိသွားပြီဖြစ်ပါတယ်ရှင်